အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ဒန်ဖာမြို့ရပ်ကွက်တစ်ခုကရုပ်ရှင်ရုံတစ်ခုမှာပြစ်ခတ်မှုဖြစ်ပွားခဲ့လို့12ယောက်သေဆုံးပြီးတော့38ယောက်ထက်မနည်းဒဏ်ရာရသွားတယ်လို့ရဲကပြောပါရယ်။အော်ရိုရာရပ်ကွက်ကဒီ Century 16ရုပ်ရှင်ရုံမှာလင်းတို့လူသားဒီ Batman ရဲ့နောက်ဆုံးရုပ်ရှင်ဖြစ်တဲ့ The Dark Knight Rises ရုပ်ရှင်သကောင်ချိန်မှာစပြနေတော့မှမျက်နှာဖုံးဆွထားတဲ့လူတစ်ယောက်ကလူအပြည့်နဲ့ရုပ်ရှင်ရုံအရှိကိုထွက်လာပြီးတော့ရုပ်ရှင်ကြီးပြိတ္တတွေဘက်ကိုမျက်ရည်ရုံဘုံတစ်လုံးပစ်ကာတွေ့ရမြင်ရကိုပစ်ခတ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။မွေးကင်းစကလေးတစ်ယောက်ကိုလည်းအနီးကပ်ပစ်တတ်ခဲ့တယ်လို့မျက်မြင်တွေကပြောပါရယ်။ဖြစ်ခတ်မှုဖြစ်ပြီးသိမကြခင်မှာပဲဒီရုပ်ရှင်ရုံအပြင်ဘက်ကားရက်တဲ့နေရာမှာတနက်သမားကိုဖမ်းမိခဲ့ပါတယ်။ Rifle တနက်တစ်လက်၊ပြောင်းထုတနက်တစ်လက်နဲ့အစိတ်ငွေကားတဲ့မျက်နှာဖုံးစုတစ်ခုကိုလည်းသိမ်းဆည်းရမိတယ်လို့ရဲကပြောပါတယ်။ရုပ်ရှင်ရုံထဲမှာလည်းနောက်ထပ်တနက်တစ်လက်ကိုတွေ့ရှိခဲ့ပါတယ်။မသိငါသူဟာအသက်24နှစ်အရွယ်အမေရိကန်လူမျိုး James Holmes ဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။အခုပြစ်ခတ်မှုဟာဒီအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိနေတယ်ဆိုတဲ့လက္ခဏာမတွေ့ရဘူးလို့လည်းရဲကပြောပါတယ်။အရင်တုန်းကတော့ဒီပြစ်ခတ်မှုကိုလူနှစ်ယောက်လုပ်တယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့အမှန်ကတော့တယောက်တည်းကပဲပြစ်ခတ်မှုတွေကိုလုပ်ခဲ့တာလို့ Aurora Data ရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဖမ်းမိတဲ့မတင်ကသူကသူ့ရဲ့တိုက်ခန်းမှာဒီဖောက်ခွဲရေးပစ္စည်းတွေရှိတယ်လို့စစ်ဆေးသူတွေကိုပြောခဲ့တယ်လို့လည်းရဲချုပ်ကပြန်ပြီးတော့ပြောပြပါရယ်။ဒါကြောင့်ဒီရုပ်ရှင်ရုံနဲ့တနတ်သမားရဲ့နေအိမ်မှာဖောက်ခွဲပစ္စည်းတွေရှိမရှိကိုသက်ဆိုင်ရာကရှာဖွေစစ်ဆေးခဲ့ပါရယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတဘရက်အိုဘားမားကသူရောဒီသမ္မတကတော်ပါ6ချားကြေကွဲပွဲပြစ်ခတ်မှုကြောင့်တုံ့လှုပ်စိတ်မကောင်းဖြစ်ရတယ်လို့ဖော်ပြထားပါရယ်။